ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ဧပြီလ5ရက်နေ့ကတာဝန်ပေးအပ်ခြင်းခံရတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဟောင်းဂျူလီဘီရှော့ကသူ့အနေနဲ့ဒီလိုအထူးတန်တမာအဖြစ်ခန့်ခံရတာကိုအထူးပဲဂုဏ်ယူမိကြောင်းသူ့ရဲ့လူမှုကွန်ရက်စာမျက်နှာကလည်းကြေညာချက်ထုတ်ပါတယ်။သူ့အနေနဲ့ကုလသမဂ္ဂအထွေထွေညီလာခံပေးအပ်ထားတဲ့လုပ်ပိုင်ခွင့်တာဝန်နဲ့2022ခုနှစ်ဒီဇင်ဘာလကလူငယ်ကောင်စီကချမှတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တွေကိုကူညီဖို့လှုံ့ဆော်သွားမယ်လို့ပြောပါတယ်။သူကိုအခုလိုခန့်လိုက်တာကိုလည်း American Australia အစရှိတဲ့နိုင်ငံတကာအပါအဝင်မြို့သားညွေအစိုးရ NUG တို့ကလည်းကြိုးစုံကြောင်းညင်ညာချက်တွေအသီးသီးထုတ်ပြန်ခဲ့ပါတယ်။မြို့သားညွေအစိုးရရဲ့နိုင်ငံကြားရေးဝန်ကြီးဒေါ်စင်မာအောင်ကတော့မြမရေးမှနိုင်ငံတွင်းပြည်ပခါတွေဖြစ်နေတာကိုဖြေရှင်းနိုင်မှုနဲ့စနစ်ပြောင်းလဲဖို့ရာကုလသမဂ္ဂရဲ့ခိုင်မာအားကောင်းတဲ့ခေါင်းဆောင်မှုကဏ္ဍနဲ့ကျေပြတ်တဲ့လုပ်ပိုင်ခွင့်လိုအပ်နေကြောင်းသူ့ရဲ့လူမှုကွန်ရက်ကထုတ်ပြန်ခဲ့ပြီးအထူးတန်တမာဂျူလီဘီရှော့ကိုကြိုးစုံကြောင်းနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်ကြောင်းပြောပါတယ်။အမေရိကန်နိုင်ငံရဲ့ဌာနတိုင်မင်ဂန်ဒဲရစ်ရှိုလေးကတော့အရေးပါတဲ့ဒီယာဒူးအခန်းကဏ္ဍအတွက်အပြည့်အဝထောက်ခံပံ့ပိုးမှုတွေပေးသွားမယ်လို့ထုတ်ပြန်ထားပါတယ်များ